အခုတော့တောတာရှင်နေဆောင်မြောနေကြတဲ့အင်္ဂါညဓာတ်ရီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုဇော်ဝင်းလိုက်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်အင်္ဂါညဓာတ်ရီလိုက်စီစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာ VOA တရားလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးဟာအခုဆိုရင်နှစ်30ပြည့်ပါပြီနေစာဒေသတွေကတဆင်ပြည်ပနိုင်ငံတွေကိုရောက်သွားကြတဲ့ဒီမိုကရေစီအားစုတွေနဲ့ပြည်တွင်းမှာရှိနေကြတဲ့အင်အားစုတွေဟာခဏချင်းထိတကွယ်ရပြားစီဖြစ်နေကြသေးပါဒီနေရာမှာအခုဒီနေ့ပါဝင်ဆွေးနွေးကြမဲ့သူတွေကတော့ဒီရှစ်လေးလုံးရဲ့အခြေခံသဘောတရားတွေကိုသိရှိထားပြီးဖြစ်ပေမဲ့လည်းဒီမသိသေးတဲ့သောရရှင်တို့သိရှိနိုင်အောင်ကျွန်တော်အခြေခံအကြောင်းလေးတွေနည်းနည်းပြန်ပြောချင်ပါတယ်88ဒီမိုကရေစီရေတော်ပုံကာလာတော့ကတော့အလုံးတူတူပဲတပါတီအာဏာရှင်စနစ်ကိုဖြုတ်ချဖို့ကြိုးစားခဲ့ကြတယ်။အဲ့ဒီနောက်အာဏာသိမ်းစစ်အစိုးရကိုဆက်ပြီးဖြုတ်ချနိုင်မှုကြိုးစားရင်ပြည်တွင်းမှာဆက်လုပ်သူကလုပ်လက်နက်ကန်တိုက်ပွဲဝင်မယ်ဆိုပြီးဆုံးဖြတ်ပြီးတော့နေဇတ်ဒေသတွေကိုတောခွေတဲ့သူကခိုးခဲ့ကြတာပါ။အခုတော့ကာလာရွေရှားသွားပြီးနေဇတ်မှာတောခွေတဲ့သူတွေဟာတတိယနိုင်ငံတွေရောက်နှီးမြှုပ်ဆုံနဲ့ဘဝရည်ဒီအတွက်ရုန်းကန်ကြရင်ဒီမိုကရေစီတိုက်ပွဲကိုဆက်ဆင်နွှဲခဲ့ကြတာပါ။အနာရှင်လက်အောက်မှာပြပြဝုတ်နေတဲ့ကာလာတုန်းကတော့ပြပကလူတွေကပဲလှုပ်ရှားနိုင်ခဲ့ပြီးအထက်မှာမြေအောက်လှုပ်ရှားမှုအဖြစ်ယက်တီနေသူတွေနဲ့စီးလုံးညညွတ်စွာယက်တီခဲ့ကြရတာကအခုတော့ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားခွင့်တွေရကြပြီးတဲ့နောက်မှာပြည်တွင်းအုပ်စုပြပအုပ်စုတွေဆိုပြီးတော့အမျိုးမျိုးကွဲလာတာကိုတွေ့ရပါတယ်။ဒါကြောင့်ဒီပြည်တွင်းပြပအုပ်စုတွေစုပေါင်းပြီးတော့ကျွမ်းကျင်ရာကဏ္ဍတွေမှာတိုင်းပြည်အတွက်အရင်လိုပဲစီးစီးလုံးလုံးနဲ့အလုပ်လုပ်ကြရင်ခီးဖြစ်နေတဲ့မြန်မာဒီမိုကရေစီပြပြင်ပြောင်းလဲရေးပိုပြီးခီးတွင်လာမလားဆိုတာကိုကျွန်တော်အဓိကဆွေးနွေးချင်တာဖြစ်ပါတယ်။အခုလေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့သူတွေရှိပါပြီ88မျိုးဆက်ចောင်းသားកောင်းဆောင်ဟောင်းတယောက်ဖြစ်တဲ့ဥကိုကိုကြီးလည်းရှိပါတယ်ဒေါက်တာတင့်ဆွေကျွန်တော်တို့ NLD လွတ်တော်အမဟောင်းလည်းဖြစ်လက်ရှိအမေရိကန်နိုင်ငံမှာခြေဆိုင်ပြီးတော့နိုင်ငံရေးလေလာသုံးသက်သူဖြစ်ရည်နေတဲ့ဒေါက်တာတင့်ဆွေရှိပါတယ်နောက်ပြပ88ရေတော်ပေါ်မှာပါဝင်ခဲ့ပြီးတော့အခုအဝေးရောက်တက်ကြွလှူရှားသူဖြစ်ရည်နေတဲ့ဒေါက်တာနိုင်အောင်လည်းရှိပါတယ်နောက်တခြားဆွေးနွေးကြမဲ့သူတွေလည်းကျွန်တော်တို့လေလိုင်းပေါ်မှာရှိနေပါပြီဆိုတော့ကျွန်တော်ပထမဆုံးဥကိုကိုကြီးကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါတယ်ခင်ဗျဥကိုကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါရမယ
်ဟုတ်ကဲ့ဥကိုကြီးအခုကျွန်တော်စောစောအစအခြေစင်းပြောခဲ့သလိုပါပဲဟောမပြည့်တော့ကံရာရှိကျွန်တော်တို့ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားမှုတွေလွတ်လွတ်လပ်လပ်အတိုင်းအတာတစ်ခုတည်းရလာပြီဆိုပေမဲ့လည်းပြည်ပမှာရှိနေတဲ့အင်အားစုတွေကလည်းမနည်းဘူးကျွန်တော်တို့ကြံနေသေးတာတွေ့ရပါတယ်ဒါပေမဲ့ဒီအင်အားစုတွေပြန်လဲပေါင်းစည်းပြည်ပမှာရှိနေတဲ့လူတွေပြည်တွင်းပြန်ဝင်ပြီးတော့လှုပ်ရှားနိုင်ရေးဆိုတာဟာလမ်းကြောင်းဟာထင်သလောက်ပွင့်မနေသေးတာကိုတွေ့ရတော့ဒါပေါင်းစည်းအတွေ့အတိုင်းပြည်အတွေ့ရှိရှိပြီးလောက်ကြမယ်ဆိုရင်ပေါင်းစည်းအတွေ့ဘာတွေများအကန့်အသတ်တွေရှိနေတယ်လို့ဥက္ကူကိုကြီးမြင်မိပါလေ
။ဟိုပထမဆုံးကတော့ကျွန်တော်လူပုဂ္ဂိုလ်တွေပေါ့လေကာယကံမြောက်ပေါင်းစည်းနိုင်ဖို့မှာကျွန်တော်တို့ဒီတချို့အခက်အခဲတွေကတော့ဗီဇာပြဿနာပေါ့ဒီပါရောက်နေတဲ့ကျွန်တော်တို့ရဲဘော်တွေဂျီရင်းကိုပြန်ဝင်ဖို့ကိစ္စမှာတချို့ဒီဗီဇာဖိတ်ခံထားရတယ်ကန့်သတ်ခံထားရလို့ပြန်ဝင်လို့မရတဲ့ရဲဘော်တွေရှိတယ်ပေါ့အဲ့တချို့ကြတော့လေကိုယ့်ရဲ့မိသားစုအခြေအနေကိုယ့်ရဲ့ရည်ရည်အခြေအနေတွေအကြောင်းမို့လို့ပဲဒီပမှာနိုင်ငံသားအဖြစ်နဲ့ခံယူထားပြီးတော့ကျွန်တော်တို့ပြည်တွင်းနိုင်ငံရေးကိုကာယကံမြောက်ဝင်မလုပ်နိုင်တဲ့ဒီခုနကလက်တွေ့ဆိုင်ရာအခက်အခဲရှိတယ်ပေါ့နောက်အကန့်အသတ်တစ်ခုကတော့နိုင်ငံရေးရည်ရည်အယူအဆပိုင်းဆိုင်ရာကွယ်လွယ်မှုတွေပေါ့လေဆိုတော့အဲ့ဒါမျိုးကျွန်တော်ရည်ဘူးရအဖြစ်ကတော့နှစ်ပိုင်းရှိတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့နိုင်ငံရေးရောက်ကွယ်လွယ်မှုကြတော့လာ2008ဖွဲ့စည်းပုံကိုလက်မခံနိုင်ဘူးဆိုတော့အခြေအနေမျိုးအယူဆပြကြရှိတယ်လို့ဒီပြည်တွင်းမှာကြတော့လည်း2008ဖွဲ့စည်းပုံကိုမကြိုက်တော့လည်းပဲလက်ခံပြီးတော့နိုင်ငံရေးပါတီတွေကနေတစ်ဆင့်ပြင်ပြောင်းလဲဖို့ကြိုးစားနေရတဲ့အခြေအနေတွေလည်းရှိတော့အဲ့တော့ခုနကဒါလူပုဂ္ဂိုလ်ကာယကံမြောက်ပူးပေါင်းဆောင်ရွက်ဖို့အခန့်ဒီအဟံတားတွေရှိတယ်လို့နိုင်ငံရေးအရရည်တည်ချက်ပေါ်လို့သဘောထားကွဲလွဲတာမျိုးတွေလည်းရှိနေတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဗီဇာပြည်ဝင်ခွင့်ဗီဇာပိတ်ပင်ခံရတဲ့ကိစ္စကိုကျွန်တော်နောက်ပိုင်းမှာလည်းနည်းနည်းဆွေးနွေးချင်ပါတယ်အခုလောလောဆယ်တော့ကျွန်တော်ဒေါက်တာတင့်စီကိုလေလိုက်မှဖိတ်ခေါ်ချင်ပါတယ်ဒေါက်တာဆစ်စီရဲ့အမြင်သဘောထားကိုလည်းကျွန်တော်တို့အရင်ကြားချင်ပါတယ်အချင်းရောအရင်ပြောပြပါဦးတော်တင်းဆရာဟိုမကြသေးခင်ကပဲမြန်မာနိုင်ငံကမြန်မာနိုင်ငံသွားလေပြီးတော့ဒါပထမဆုံးချိန်ပေါ့နော်နှစ်ပေါင်းများစွာအတွင်းမှာပထမဆုံးချိန်ပြန်ရောက်ခွင့်ရပြီးတော့အခုမကြခင်မှာပြန်လာတဲ့သူဆိုတော့အထက်အခြေအနေလည်းပို့ပြီးတော့သိမယ်ပြည်ပမှာရည်တည်နေရတဲ့လူတွေရဲ့အခက်အခဲတွေဟိုဆန္ဒတွေကိုလည်းသိရှိနေတဲ့သူတူဖြစ်တော့ဆရာအမြင်လေးကိုလည်းအရင်ပြောပါအောင်ဟု
တ်ကဲ့ခင်ဗျာကျွန်တော်မြင်လာတော့ဒီမြေ30အပြီးမှာဒီကနေ့လက်ရှိနိုင်ငံရေးခင်ချင်းအပြင်အတွင်းပေါ့နော်ကျွန်တော်စိတ်ပစ္စည်းကမကောင်းဘူးလို့ကျွန်တော်မြင်ပါတယ်အလားပေါ့နော်ဥတီချက်ကတော့ပါကန်နဲ့စီကိုသွားနေတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ညီညွတ်ရေးပေါင်းစည်းရေးဆိုတာအကြံကောင်းပါတယ်ဆိုတော့လည်းကျွန်တော်ဟိုဥတီချက်ရည်ရွယ်ချက်မှာဒီနေ့ရင်းကိုကျွန်တော်အနည်းဆုံးဒါအားရကြောက်ပါနော်ဒ တခြားအဖွဲ့အစည်းကျွန်တော်တို့မြောက်များစွာဟိုပွဲပြသွားကြတော့ဘာလို့ရှင်ရုံအပြီးမှာအဲပွဲပြမှုကလည်းတဘာဝကြတာပေါ့တခြားအဖွဲ့အစည်းတွေကလည်းကျွန်တော်ပြောလို့ဟာကျွန်တော်ပါဝင်တဲ့အဲ့ဒါပါတီပေါ့နော်အဲ့ဒီပါတီကဟိုကျွန်တော်တို့အပြင်ဖြတ်ပြီးတော့အပရောက်လှုပ်ရှားသူတွေကိုအဲ့ဒီအပြည့်ဖြတ်မှုတကယ်ဝန်ကျင်မှုတွေကျွန်တော်မသိဘူးပေါ့နော်ကျွန်တော်နားလည်တယ်လို့ကြရတော့ကတော့ဟိုဒီပါခံတယ်ထောင်ကြတာအမှတ်ပေးနိုင်တော့မတူဘူးကျွန်တော်ကနားလည်တယ်အဲ့တော့ဘာလဲဒီမကန်နေမော်ဒယ်လေးတွေဖြစ်ချက်ကြီးရှိမှာပေါ့အဲ့ဒီရဲ့ကြောင့်လည်းကျွန်တော်ဒါပြင်မပြောဘူးအဲ့တော့ဖိဆက်မှုကောက်ဖို့ကျွန်တော်ပြင်ဆက်မှုတော့မတူမြင်ပါဘူးဟိုအဲ့ရနေရာအနေတောင်းထားတာချင်းတကူဟိုအမြင်မတူကြမှုရှိတယ်အဲ့ခါတော့ပဲကျွန်တော်တို့ပေါ်စီပြောပြောအဲတတိယလုံးကြီးပြောပြောမှာခက်ခဲတဲ့ဆုံးရရှိရလို့နည်းနည်းလေးဥပမာတစ်ခုလေးနဲ့ကျွန်တော်ပဏာမပြောပြရစီခင
်ဟုတ်ကဲ့ကျွန်တော်တို့ပြည်တွင်းမှာသွားလာပြီးတော့လှုပ်ရှားတဲ့အခါမှာလည်းဒီဆရာပြောသလိုပဲအနေဒီအဖွဲ့အတွင်းမှာအနေဒီပါတီအတွင်းမှာရောဒီတခြားလှုပ်ရှားနေကြတဲ့သူတို့ရဲ့အမြင်မှာရောအဲ့လိုမျိုးရှိတယ်ဆိုတော့ကျွန်တော်သိပါဒါပေမဲ့တော့တတိပုဂ္ဂလအဖြစ်ရပ်တည်ပြီးတော့လုပ်နေကြတဲ့လူပုဂ္ဂိုလ်တော်တော်များများဒီ88မျိုးဆက်တော်တော်များများကတော့အဲ့ဒီအမြင်မျိုးမရှိဘူးအလုံးဟိုတပြင်းကြီးသဘောထားတဲ့သူတွေလည်းရှိတယ်ဆိုတော့လည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့ကျွန်တော်ဒေါက်တာနိုင်အောင်ကိုလည်းလေးလိုက်မော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာနိုင်အောင်ဟာဆိုရင်လည်းရှစ်လေးလုံးရေတော်ပုံမှာထဲထဲဝင်ဝင်ပါဝင်ခဲ့တယ်နောက်နေစဒေတာမှာလည်းဟိုလက်နက်ကန်တိုက်ပွဲကာလကအစကျွန်တော်တို့ဒေါက်ရှောက်ရပ်တည်ပြီးတော့လှုပ်ရှားလာခဲ့တယ်ပြင်းရင်းလည်းပြန်ရောက်ဖူးပြီးပြီအခုပြပမှာပြန်ပြီးတော့ရပ်တည်နေတယ်ဆိုတော့အထက်ပြင်ကိစ္စလေးတွေလည်းတော်တော်လေးတိမိခေါင်းမိရှိနေပြီဆိုတော့ဒေါက်တာနောင်ရဲ့အမြင်လေးကိုလည်းကျွန်တော်တို့အရင်ကြားပြရစေဦ
းဟုတ်ကဲ့ဟိုကျွန်တော်ကတော့ဟိုပြောမယ့်ကိစ္စနည်းနည်းပုတ်ကွင်းနေတော့ပြောမယ်ဒါပေမဲ့ဟိုဘယ်လိုဖြစ်ဖြစ်ဟိုဗာလဲဟိုရင်ဖွင့်ပြီးနားထောင်ပြီးပါလို့မေတ္တာရက်ခံကြပါလေအဲ့တော့ပြင်းရင်းကိစ္စကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်အထက်မှအဓိကပြောမယ်ဆိုအင်အားစု၃စုပေါ့ဗျာအခုကျွန်တော်တို့88ပွင့်နေပေါ့ကျွန်တော်တို့88တဲ့ကောင်းကင်ကကြတဲ့အောက်စုရှိရဲ့နောက် LED နဲ့အခြားနိုင်ငံရေးပါတီအင်အားစုရှိရဲ့နောက်ပြီးတော့ဒီအရက်ဖက်လူလူဖွဲ့ပြီးရှိတယ်အဲ့တော့ကျွန်တော်တို့2012အကုန်ပိုင်းလောက်ကပြန်တော့ဝင်လိုက်ထွက်လိုက်ပေါ့နော်နှစ်ဖက်စလုံးနဲ့ရှိတယ်ကျွန်တော်လည်းသွားတယ်အထက်တည်းကဟိုကောင်းမများလေးဒီဘက်ကိုလာကြတယ်အဲ့တော့အဲ့ဒီအချိန်မှာမိတ်ဆက်ကြတယ်မိတ်ဖွဲ့ကြတယ်တရင်ဖဲကြတယ်အချိန်မျိုးရှိတယ်ဒါပေမဲ့တပြည့်ပြည့်နောက်ပိုင်းမှာဟိုအလုပ်ကိစ္စတွေပြောတဲ့အခါကျတော့ဟိုမိကမတားလုံးဝဖြစ်နေတဲ့အခါမျိုးရှိတယ်။နောက်ဆွေးနွေးတဲ့အခါမှာလည်းဟိုတိုးသားကြည့်ခါကြတကယ်တမ်းပြောရင်ဒါဟိုတိတ်ပြီးတော့ဟိုထိတိရအောင်မရှိဘူး။နော်ဒါတယောက်ချင်းကိစ္စလည်းဖြစ်နိုင်သလိုမှ ABS ဆိုလူပေါင်းတိတို့ဆိုလို့ရှိရင်လည်းဒါအဖွဲ့အစည်းလည်းဆွေးနွေးကြတာရှိတယ်။ဒါပေမဲ့အဲ့ဒီလုပ်တဲ့ဟိုဆွေးနွေးမှုတွေရပ်သွားတယ်ပေါ့နော်။အလုပ်တွေမပေါ်ဘူးပေါ့။ဆိုတော့ကျွန်တော်ကဒီတဲမှာဟိုဟိုအချိန်ကပြောရလို့ရှိရင်တော့ကျွန်တော်ကဟိုဟိုစိတ်ထဲမှာဟိုဘာလဲကျွန်တော်ထင်းနဲ့ထင်းချင်းကဘာလဲဆိုတော့ပထမတစ်ချက်ကတန်ပြန်နဲ့ဆိုရင်မှုပေါ့နော်ဒါကကျွန်တော်နိုင်ငံတကာမှာလေ့လာတဲ့အခါကျတော့ဒီအိဆိုင်မှုဖွဲ့နဲ့ပြည်ရင်းလှုပ်ရှားမှုတွေကြားထဲမှာအဲ့ဒါအမြဲတမ်းရှိတယ်။ဘာလဲဆိုတော့ဒီဟိုအပြင်ကလူတွေကအုပ်စည်းသွားမလားဆိုတဲ့ဥစ္စာမျိုးလူငါတို့မသိအောင်ဝင်ရိုက်သွားမလားဆိုတဲ့ဥစ္စာမျိုးအဲ့လိုမျိုးဆိုရင်မှုရှိကောင်းရှိနေအကုန်လုံးရှိမယ်လို့ကျွန်တော်ပြောတာမဟုတ်တော့ဒါပေမဲ့ကျွန်တော်တချို့ပြန်တိုင်းကြားရတယ်ရှိတယ်။ဘာလို့ဆိုတော့ဒီလူတွေအပြင်မှာ26နှစ်စလုံးသူတို့နာမည်ကိုရောင်းစားကြတယ်သူတို့ရောင်းစားကြတယ်ဆိုတော့အဲ့လိုမျိုးမြန်ခမ်းနဲ့မျိုးတွေအတန်မျိုးတွေကျွန်တော်ပြန်ကြားရတယ်ရှိတယ်။ဒါကဒီတန်ရက်နဲ့စိုးရိမ်မှုကိုကျော်လွန်နိုင်တဲ့ဆွေးနွေးမှုတွေဒီမရောက်ခဲ့ဘူးပေါ့နော်ကျွန်တော်အမြင်ပြောတာ။နောက်တစ်ခုကဘာလဲဆိုတော့ဒီတခါတလေကြတော့ဒီဟိုဖြတ်တန်းမှုရပဲပြောကျွန်တော်ဟိုလုံခွင့်နဲ့နီးပရိရပေါ့နော်ကျွန်တော်မအားပြောမပြောဘူး။လုံခွင့်နဲ့နီးပရိရမှာအချို့ဟာတွေမတူတာတွေရှိတယ်ရှိတယ်မယ်။ဥပမာကျွန်တော်ပြောဆက်အလာရှင်မတိုက်တာကျတူတယ်ဆွေးဆွေးဆွေးနွေးရင်းနဲ့တပြေးပြေးနဲ့ကြောင်းရမယ်ဆိုတာလည်းတူတယ်လွတ်တော်တွေလွတ်တော်ပြင်ပတွေလည်းတူတယ်တခါလေကျတော့ကျွန်တော်ကပါစိတ်ထဲမှာပြန်လာဆိုဟာတခါလေကျငါတို့ကအပင်ကနေပြီးအပြီးကျူကြတာကိုထိုင်ဆောင်နေရလားပေါ့ဟောဒါနဲ့အလုပ်ကိုဖြစ်ဖြစ်မြောက်ပြီးမြောက်ဆုံးမြတ်ပြီးနဲ့လုံးမလားပေါ့ဆိုတော့အဲ့လိုဟာမျိုးတွေမှာကျွန်တော်ကခုနပြောတဲ့ဥစ္စာမျိုးတွေပေါ့နော်အာဥပမာဆိုကျွန်တော်တို့ဟိုဘာရဲမှရင်းရင်းကြောမဖွဲ့စည်းပုံပြင်ဆင်ဆိုပြီးတော့ဒီ၃ချက်ပါညာပညာဝင်လို့တဲ့ပြီးတဲ့ခါကျတော့ဘယ်လိုပြောမလဲဟိုပြင်ရက်ပေါ်ပြန်ဆိုကျွန်တော်တခါလေးကြတော့ဒီ89ကဟို19ဂျူလိုင်ဟာမျိုးတွားတိကြတယ်ဒါကျွန်တော်လည်းမရှိပါဘူးเนาะဆိုတော့ဒါဒုတိယချက်ပေါ့နောက်တစ်ခုကဟိုအထဲထဲမှာလုံရင်းလုံနေလွတ်တော်တွင်လွတ်တော်ပြင်ပါလို့ပြောနေနေဟိုအထဲထဲမှာဘာဖြစ်လာလဲဆိုဒီတပ်ပေါင်းစုတွေမာမိတ်ပုံစံကပြောက်သွားတယ်လို့ဖြစ်တယ်เนาะဒါက ဒီအတွင်းကျင်ကိစ္စတွေမဟုတ်ဘူးဒါအထက်ထဲမှာပါဟိုသူ့ဘာသူတည်တံလည်းဖြစ်နေတဲ့ကိစ္စမျိုးပေါ့နော်ဆိုတော့အဲ့ဒီကြံမှာတကယ်တော့အပြန်အတူတွေကဟိုလိုက်ပါစီညိုကြီးဆိုတဲ့အခါမှာကျွန်တော်ဘယ်ဟိုလိုက်ပါစီပြောမှာဆိုကိစ္စမျိုးမှာနေရာပြောက်တာပေါ့နော
်ဟုတ်ကဲ
့ပါလည်းနဲ့နေရာပြောက်တာပေါ့နောက်တစ်ခုကအရေးကြီးဆုံးပြောချင်တာကဘာလဲဆိုတော့ဒါဟိုကျွန်တော်အရေးဆုံးပြောတာပါတခါလေကြတော့ဟိုကျွန်တော်တို့ကဘာလဲဆိုတော့ရှန်သူပြောင်းနေသလားမာဘူကပြောင်းနေသလားကောင်းဆောင်ပြောင်းနေသလားဆိုတဲ့ကိစ္စမျိုးတွေကကျွန်တော်စိတ်ထဲမှာဟိုဒုလောဒုလောဖြစ်တယ်ဆိုတော့ကျွန်တော်တို့ပြန်လာရဲဆိုတော့တယောက်ချင်းနဲ့ကြွကြွအဖွဲ့စည်းနေတယ်ပြောပြောကျွန်တော်တို့အတွေ့အကြုံတွေစိတ်ကူးစိတ်သက်တွေပုံကြီးနဲ့ကျွန်တော်ကဖောင်ဖြစ်ကြတယ်ကျွန်တော်ဆိုအဖွဲ့ကြီးပဲဖြစ်တယ်ဒါပေမဲ့အခုဖြစ်နေတာကဘာလို့ဆိုတော့ဖျားပြီးညှက်ချက်ခံရတဲ့အနေတော်ညီညာဖြစ်သွားသလားဆိုပြီးတော့မှဟိုဟိုစိတ်ထဲမှာအလုပ်ဖြစ်တယ်ပေါ့ဒါပေမဲ့ဘယ်လိုဖြစ်မလဲကျွန်တော်စိတ်မချော့ပါဘူးငွေသုံးစလေးလုပ်ပြီးပြီးအဲကိုလိုင်းရာကိုကိုလုပ်ငန်းကြောင်လုပ်မယ်ဆိုတဲ့စိတ်မျိုးပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ဒီညမှာကျွန်တော်တခုဝင်ပြီးပြောချင်တာကလည်းအဲ့လိုပါပဲဟိုဟိုပြည်တွင်းရင်ပြပလို့ကျွန်တော်လည်းသဘောထားပြီးပြောတာမဟုတ်အခုချိန်ဟာကျွန်တော်တို့ဒီတယောက်နဲ့တယောက်အားနာရမယ့်အချိန်လည်းမဟုတ်တော့ဘူးနှစ်30ကာလကိုဖြတ်တန်းခဲ့ကြပြီအသက်အရွယ်အားဖြင့်အတွေ့အကြုံအားဖြင့်လည်းဒါဟိုတချို့ဆိုခေါင်းဆောင်မှုအခမ်းအနားမှာနေရာဝင်ယူနေတဲ့သူတွေရှိလာပြီလက်ရှိအနာဂတ်ပါတီထဲမှာလည်းဝန်ကြီးချုပ်တို့ဝန်ကြီးတို့အဆင့်ဟိုလွတ်တော်အမတ်တို့စတဲ့ခေါင်းဆောင်ပိုင်းကဏ္ဍမှာနေရာယူလာတဲ့အဆင့်ရောက်လာကြပြီအဲ့ဒီတော့ကျွန်တော်တို့တယောက်နဲ့တယောက်ဒီနေရာမှာအားနာနေဖို့အချိန်တန်တော့ဘူးပြောစရာရှိတာပုံမှန်လင်းလင်းပြောတင်တယ်လို့ယူဆပါတယ်ဟိုဒီဆွေးနွေးပွဲပြီးရင်လည်းနောက်ပိုင်းမှာဆက်ပြီးဆွေးနွေးပြောဆိုနေကြမယ်လို့လည်းကျွန်တော်သိပါတယ်အော်တယောက်နဲ့တယောက်ပေါ့ပုံပုတ်ချင်းရင်းနှီးမလို့ပဲဖြစ်ဖြစ်အဖွဲစည်းရပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ကျွန်တော်အခုလီလိုင်းမော်ကိုဆက်ပြီးတော့ဟိုဆွေဝင်ဆွေးနေမဲ့ကိုလမောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုလမောင
်ဟုတ်ကဲ့ကျွန်တော်တို့အာပြောခင်ပေးတဲ့ကိုစောင်းလန်းနဲ့ဗီဒီယိုအထူးပဲကျေးဇူးတင်ပါတယ်ဗျာကျွန်တော်တို့နှစ်30ပြည့်ခဲ့ပါပြီအဲပြည်ရင်းပြည်ပမှာပေါင်းစည်းပြီးလုပ်တဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့ဆိုမရက်ဖန်ဖွင့်မဲ့ဒီမိုကရေစီကြောက်တိုင်ဆိုတာကျွန်တော်ပကိုးမှာဖွင့်မဲ့ဥစ္စာကိုလည်းကျွန်တော်ပြည်ရင်းပြည်ပပေါင်းပြီးတော့လုပ်ကြပါတယ်ကျွန်တော်သတော့ပြောရတဲ့ကျွန်တော်တို့ရဲဘော်ကြီး၃ယောက်ပြောသွားတာကိုပဲကျွန်တော်ဟိုပြန်ပြောချင်ပါတယ်။ဘာလို့ဆိုပထမတော့ခြားကိစ္စပြောလို့ပါ။အဲ့တော့ဒေါ်အောင်ဆန်းစုကြည်နဲ့ပဲပတ်သက်ပြီးကျွန်တော်တိုင်တယ်ပြီးပြောပါမယ်။ဒေါ်အောင်ဆန်းစုကြည်ပထမဆုံးနေအခြေချုပ်ကလွတ်ခဲ့တဲ့၁၂ရက်၇လ၉၅နှစ်မှာကျွန်တော်ဒေါ်အောင်ဆန်းစုကြည်တခုမိခဲ့ပါတယ်။အဲ့ဒါအများလည်းမသိပါဘူး။တိတိနဲ့သင်လို့ပြောပါတယ်။ဒေါ်အန်ဒီ ABSDS ကိုဘယ်လိုသဘောထားလဲလို့မေးတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ကဒီမိုကရေစီရဖို့အတွက်ဤပေါင်းစုံနဲ့လုပ်ရမယ်အန်ဒီကိုတော့ပြော့တယ်ထင်ရင်ထင်အန်ဒီကတော့တွေးဆုံဆွေးနွေးရပဲတဲ့အဖြေကရှင်းပါတယ်ဗျာဒီမိုကရေစီရဖို့ဤပေါင်းစုံနဲ့လုပ်ရမှာပါကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုလာမောင်ဝင်ဆွေးနွေးပေးတာကျွန်တော်ကိုခမောင်လေးကိုလည်းပခုတ်ကူမျိုးကကိုခမောင်လေးနဲ့တခါတည်းဖိတ်ခေါ်ချင်ပါတယ်ပြီးမှကျွန်တော်တို့ပြန်ပြီးဆွေးနွေးတာတွေဆက်လုပ်ချင်ပါတယ်ကိုခမောင်လေးလည်းပြောစရာရှိတာလေးကိုအချင်းချင်းပြောပေးပါအောင်ခင်ဗျဟု
တ်ကဲ့ကျွန်တော်ပြောချင်တာကတော့တစ်ခါတည်းကတော့ဟိုအမေဒီအစိုးရနဲ့ကိုအစီအစီအဖွဲ့ရနေရတယ်ဒီဘက်ရောက်အဖွဲ့စီဒီလိုရှားမျိုးအဖွဲ့မျိုးတွေကိုမင်းကြီးကြီးကျေကျေတင်နေဒီမှာနေရာပေးတဲ့နည်းနည်းလေးလေပြည်တန်းကဆက်ဆက်ကြနေတယ်လို့ကျွန်တော်ယူဆတယ်နော်နံပါတ်၄ကသူတို့ရဲ့ဒီလိုအဖွဲ့ကြီးတွေကသဘောရမကြီးရရေတွေ့နေရတယ်အဲဒီဘက်ရောက်ဒီအဖွဲ့တွေကိုသဘောရမကြီးဘူးချီချီလေးရောက်တယ်ဒီဘက်အဖွဲ့တွေကိုသဘောရကြီးကြီးအားနည်းနေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအလိုရင်းတူရှင်ဆွေးနွေးပေးတာကိုတိလဲမှုရောလေလိုင်းမော်ရှိပါသလားခင်ဗျာကိုတိလဲမှုလဲဝင်ဆွေးနွေးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီစစ်လို့အောင်ကြောင်းမှာကျွန်တော်အနေနဲ့တော့အမတန်မှလည်းကြည်ကဲဝန်းလဲစရာကောင်းတယ်လို့ကျွန်တော်မြင်တယ်ကျွန်တော်အနေနဲ့တော့လင်းမော်နော်အဲ့ဒီစစ်လို့အရေးခင်းမှာနော်စစ်မနဲ့ဒီလိုကြီးရပြီလို့ကျွန်တော်တွက်ထားတယ်ခင်ဗျာဒါပေမဲ့နော်ဘုတ်တော့နေအစိုးရကနော်ဒီလူလူကိုမတရားတက်ဖြတ်တက်တာခဲ့တာတော့လူပေါင်းများများစွာတည်ခဲ့တယ်ခင်ဗျာသူအခုတရင်ကမှပြောနေကြတာ3000ပြောနေကြတယ်အမှန်မှာတော့3000အကျော်မှသိတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လဲဆိုကျွန်တော်တို့ကတော့ပြည်သူလူအနေနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးကိုလိုချင်တယ်စစ်မှန်တဲ့ဒီမိုကရေစီကိုလိုချင်တယ်ဒါပေမဲ့မရဘူးမရတော့ကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့တောင်းဆိုဖို့လိုတယ်နော်ထောက်ရှိအခြေခံဥပဒေအတိအကသူတို့ချက်တရားမဲ့ဒဏ္ဍာဖြစ်တယ်ဗျ။ဘာဖြစ်လဲဆိုပြည်သူလူပြင်းတဲ့အခြေခံဥပဒေဖြစ်နေတဲ့အတွက်ပါ
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုတိလဲမှုဝင်ဆွေးနွေးပေးတာကျွန်တော်ဥကုကိုကြီးကိုလေလိုင်းမော်တလဲအလဲပေးချင်ပါတယ်ဥကုကိုကြီးရောအခုသွားသွားဟိုဒေါက်တာတင်းစီပြောသွားတာဒေါက်တာနိုင်အောင်ပြောသွားတဲ့အချက်တွေရှိပါတယ်နောက်ပြီးတော့ဒီသွားသွားဒေါက်တာတင်းစီပြောသွားတဲ့အချက်ထဲမှာဆိုလို့ရှိရင်ဒီပြပကိုရောက်နေတဲ့အဖွဲ့အစည်းတွေအပေါ်နဲ့ဒီထောင်ကျတဲ့လူတွေအပေါ်အန်ဒီထဲကလူတချို့ရဲ့သဘောထားထားပုံအမှတ်ပေးပုံကြီးကမတူဘူးလို့ပြောပါတယ်ဥက္ကုကိုကြီးကိုယ်တိုင်ကလည်းနိုင်ငံရေးကိစ္စနဲ့ထောင်အများကြီးကြားခဲ့တယ်ပြဿနာခဲ့တာတွေအများကြီးရှိတယ်ဆိုတော့ အဲ့ဒီဟာကအဲ့ဒီလိုမျိုးအတမ်းမျိုးအခုကြီးကိုယ်တိုင်ကြားမိသလားအခုကိုကြီးဟောကတော့ဟိုဒီပြည်တွင်းပြည်ပဆိုတဲ့အယူဆတွေပေါ်မှာစောစောပြောသွားတဲ့အပိုင်းနှစ်ပိုင်းကွဲနေတာအပြင်ဘာတွေများမြင်မိတာရှိသေးတယ်လဲကျွန်တော်တို့မတူညီတဲ့ဟာတွေရှေ့ဆက်လှုပ်လို့ရမယ့်ကဏ္ဍတွေမှာ
အဲကျွန်တော်ကတော့ဒီပြည်တွင်းပြည်ပဆိုတဲ့အဲ့ဒီသတ်မှတ်ချက်တွေတဲ့ကိုကျွန်တော်တို့ကဒီအခင်းကျင်းတစ်ခုလုံးကိုခြုံငုံပြီးတော့ရှိဘလို့ချက်သွားရမလဲဆိုတဲ့ဒီဒီကောင်မြောက်စဉ်းစားတာမျိုးတွေကျွန်တော်ကတော့ဖြစ်စေခြင်းတယ်ဘာလို့လဲဒီနားလည်မှုလွဲနိုင်တဲ့ဒီပြည်ရင်းဒီပါအတွင်းရဲ့အပြင်ဆိုတာမျိုးပြောလိုက်ရင်ဟိုတကူလုံးကိုမချုံကုန်ပြီးတော့ပဲနဲ့ကွဲကွာနေတယ်ကိုကွဲနေတယ်ဆိုတဲ့သဘောမျိုးတိတ်ပဲပေါက်သွားမှာကျွန်တော်ကတော့စိုးတယ်အဲ့တော့တကယ်ကကျွန်တော်တို့ဟိုနိုင်ငံရေးအပြောင်းလဲကိုကျွန်တော်တို့သတိထားမိဖို့လိုတယ်တကူကပြည်ရင်းဒီပါဘယ်အချိန်မှာထိစင်မှုအကောင်ဆုံးလဲလို့ပြောရင်90ရွေးကောက်ပွဲရလအကောင့်တွေပေါ်ရေးဆိုတဲ့ကာလမှာတုန်းကပြည်တွင်းမှာလည်းဟလာဒီအကြောင်းကြောင်းနဲ့ဆန္ဒပြတာတွေရှိတယ်ဒီပါကလည်းနိုင်ငံတကာတန်ယုံနေရှိမှသွားပြီးဆန္ဒပြတယ်အရင်သာလွတ်မြောက်ရေးလို90ရာလအကောင့်တွေပေါ်ရေးလို့ဆိုတော့သွားကြတယ်အဲ့ဒီကနေပြီးတော့2012ရာပြည့်ရွေးကောက်ပွဲဝင်လိုက်တဲ့အချိန်မှာပြည်တွင်းကစဉ်းစားချက်က2008ကိုမကြိုက်ဘူးဆိုပေမဲ့လက်တွေ့ကျတဲ့နီလန်းအဖြစ်နဲ့ဒါကိုရွေးချယ်လိုက်တဲ့အချိန်မှာ90ရာလကိုဗဟုပြုပြီးတော့လှုပ်ရှားနေတဲ့အထူးသဖြင့်နိုင်ငံတကာလှုပ်ရှားမှုကလုံးဝပျောက်သွားတယ်ပေါ်ဆို90ရာလအကောင့်တွေပေါ်ရေးဆိုတာမဟုတ်တော့ဘဲနဲ့ဟိုပြောရတော့ဘာ issue အကင်ရမှန်းမသိဘူးပေါ့နော်ဒီနေ့ချက်ချင်းအဲ့လိုပုံပြောင်းသွားတာကိုတွေ့ရတယ်အဲ့ဒီကစပြီးတော့ကျွန်တော်တို့ကနိုင်ငံရေးအရကွန်လိုက်ကဒါအပြန်အလှန်ဟို coordination ပေါ့ဒီနိုင်ပူပေါင်းဆောင်ရွက်တာမျိုးမဟုတ်တော့ဘဲနဲ့ပြည်တွင်းမှာတက်တက်လုပ်ပြီးတော့ဟိုပြည်ပကဒီအခြေအနေကိုကြည့်ပြီးတော့မြေပြင်ကြည့်ပြီးကဖို့ပြတို့ကိုတို့ပြန်နေရာချရတာပေါ့ဒီအဲ့ဒီလိုမျိုးဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ
်ဟုတ်ကဲ့ခင်ဗ
ျအခုအချိန်ဒီမှာကြတော့ကျွန်တော်တို့ကအလားဒီ NLD အစိုးရလည်းလွတ်တော်ရဲရောက်လာတယ်အစိုးရဖြစ်လာတယ်အဲ့ဒီအချိန်မှာသူကအတိုက်ခံတော့ရက်တည်ရတဲ့ပုံစံနဲ့အစိုးရအခြေအနေမှာရက်တည်ရတဲ့ပုံစံနဲ့ဟိုအထူးသဖြင့်စစ်တမ်းနဲ့ဆက်ဆံရေးနောက်တစ်ခါဒီငြိမ်းချမ်းရေးဖြစ်စဉ်ကိုသူဥဆောင်ရတဲ့အခြေအနေအဲ့ဒီအခြေအနေတွေအပေါ်မှာကြံတဲ့လူတွေကဟိုကျွန်တော်တို့88ကိုလိုက်ကဟိုပြောရရင်ဇက်ပုတ်အဖြစ်နဲ့ဝန်းရံနေဆိုတဲ့ကဏ္ဍကနေတော့ချက်လုတ်လာခဲ့ရတာဖြစ်တယ်ဖြစ်တော့အခုအချိန်အခါမှာကျွန်တော်တို့မှာဆိုတော့ကျွန်တော်တို့ဆိုတဲ့အခါမှာလည်းအားလုံးမဟုတ်ပေမဲ့နိုင်ငံရေးရကျွန်တော်တို့အယူအဆကျွန်တော်တို့သဘောထားယက်တီချက်တီကိုအတီးကြားဆောင်ရွက်ချင်လာတဲ့လုပ်ချင်လာတဲ့အယူအဆတွေပေါ်လာတယ်။ဟာလားဒါပေမဲ့တူညီတဲ့ကိစ္စတွေနိုင်ငံအတွက်အကျိုးရှိမဲ့ကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့အသင့်တင့်ရှိတယ်။သို့တော့အဲ့ဒီလိုအခြေအနေမျိုးမှာပြည်ပကရဲဘော်တွေကဘယ်အခန်းကဏ္ဍကနေဆောင်ရွက်ရမလဲဆိုတဲ့ကိစ္စအပေါ်မှာဟိုပြောရရင်တော့ line မရှင်းဘူးဖြစ်တယ
်။ဟုတ်ကဲ့ဟုတ်ကဲ့
တတမဖြစ်ဘူးဖြစ်တယ်။ဒါကြောင့်နောက်ပိုင်းမှာတော့ဖြစ်နိုင်ရင်ကျွန်တော်တို့ကဟလာအခုက online တွေလက်ရှိနေတဲ့အခါကျတော့ Skype တို့ဟလာ Viber တို့အစရှိသဖြင့် Messenger တို့ကနေပြီးတော့လည်းဖြစ်ဖြစ်ကျွန်တော်တို့ကအဲ့လိုမျိုးထိတွေ့ဆွေးနွေးမှုတွေရှိရင်တော့ဘယ်နေရာကနေဘယ်သူကမလုပ်ကြမဲဆိုတာလေးပေါ့အဲ့ဒီရေဘူးရသဘောထားလေးတော့ပေါ်လာမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အားလုံးဟန်ချင်းညီညီတိုင်ပင်ပြီးလှုပ်ကြရင်ကောင်းမယ်ပေါ့နော်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်
ကျွန်တော်ဒေါက်တာတင့်စီကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆောစောကျွန်တော်ပြောခဲ့သလိုပဲဒီဒေါက်တာနိုင်အောင်လည်းပြောသွားပြီးပါပြီအာမနာတန်းသူမြင်တဲ့သူ့ရဲ့အမြင်တွေကိုဆိုတော့အခုချိန်ကတောင်းနေတောင်းအာနာမယ့်အချိန်လည်းမဟုတ်တော့ဘူးအားလုံးက88မှာမွေးဖွားလိုက်တဲ့နိုင်ငံရေးအေးလောကတွေကိုရောက်လာကြတဲ့သူတွေအားလုံးတပြေးညီနီးပါးဖြစ်နေတော့အားလုံးကလည်းအသက်အရွယ်အပြင်မတိမ်မရင်းနေရှိနေကြပြီးအတွေ့အကြုံတွေကလည်းမတိမ်မရင်းနေရှိနေကြတာပဲဆိုတော့ဆရာအမြင်ကရော80ဘလို့ခီးသွားကြမလဲကျွန်တော်တို့ခတ်တူတူလေးပြောပြပါဟု
တ်ကဲ့ကျွန်တော်တို့ဒီပါရောက်တွေကိုပြီးခဲ့တဲ့သမတာဦးသိန်းစိန်ကလည်းဖိတ်ဖို့ပါတယ်အခုလည်းပဲဒေါ်အောင်ဆန်းစုကြည်ဌာနရကသာမှလည်းဖိတ်ခေါ်ပါတယ်ဦးသိန်းစိန်တက်တဲ့ချင်းဒီပါအနေနဲ့ပြုံးငနေလူတစုကတော့တွားတာတွေ့ပြီးတော့ဒီ energy ဆွက်လက်ထက်မှာကျွန်တော်သိသလောက်ကတော့ပြောင်းဝင်တာအစ်ထပ်ပြီးတော့ဝင်တာကျွန်တော်တော့မတွေ့သေးဘူးခင်ဗျာသို့တော်လည်းပဲခုနကဟိုလိုင်းကနေဆွေးနွေးတဲ့လူတယောက်ပေါ့ရှစ်လေးလို့ကျွန်တော်မြင်လာတဲ့ရှစ်လေးလို့နှုတ်ရှားမှုကြီးဟာနိုင်ငံရေးမျိုးဆက်တစ်ခုကိုကြာကြာနာနာမွေးထုတ်ပေးလိုက်ပြီးတာဖြစ်တဲ့အတွက်ကျွန်တော်အမှန်တမဟိုဝမ်းမြောက်စရာကောင်းတယ်ဟိုကျွန်တော်မြင်တယ်အဲ့ဒီထဲမှာပြပမှာရောက်တဲ့ပုံကိုယ်တွေမှာအတွေ့အကြုံပေါင်းများစွာရှိတော့သူတို့ဟာကိုအသုံးချလို့ရှိရင်တော့ဟောတိုင်းပြည်ထူထောင်ရေးပေါ့နော်ပါတီတို့ဟိုအဖွဲ့အစည်းကိုကျွန်တော်မပြောပါဘူးတိုင်းပြည်ထူထောင်ရေးတိုင်းပြည်ဟလာပို့ကောင်းလို့ရေးမှာအများကြီးထောက်ကူဟိုလုပ်နိုင်နေရှိနိုင်တယ်လို့ယူဆပါတယ်အဲ့တော့ဘာဟာခွာဟာနေတယ်လဲဆိုတာကျွန်တော်ဟိုပြောရတာလည်းနည်းနည်းရှုပ်တော့ပေါ့နော်အဲခွာဟာချက်ရှိနေတယ်ဒါကိုအသုံးချနိုင်တဲ့ခွန်လန်းတွေကိုဟို ဟိုပေါ်ဆောင်သင့်တယ်လို့ကျွန်တော်ယူဆပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာနိုင်အောင်ကကျွန်တော်တို့စောစောအုပ်ကူကြီးပြောသွားတဲ့အကြံပေးချက်ကလည်းတော်တော်လေးဟိုပေါ့တင့်တော်တဲ့အကြံပေးချက်ဖြစ်ပါတယ်ဆက်ပြီးတော့ဒီအင်အားစုတွေဟိုဟိုဘာရှေ့ဆက်ဘလို့နိုင်ငံရေးအရာဘလို့ရှေ့တိုးနေအောင်အရွေးကိုဘလို့ရွေးကြမလဲဆိုတော့တိုင်ပင်ကြရင်ကောင်းမယ်ပေါ့နော်ဆိုတာမျိုးအကြံပြုသွားရှိဒေါက်တာနိုင်အောင်ရဲ့အမြင်ကရောရှေ့ဆက်ဘလို့ပုံစံမျိုးနဲ့သွားတင်တယ်လို့မြင်ပါတယ်လဲကျွန်တော်တို့ခတ်တူတူလေးပြောပြပါအောင
်ဟိုကျွန်တော်တကူဟိုအုပ်ကူကြီးပြောတဲ့ဥစ္စာကိုပြန်ပြီးတော့ဟိုတုံ့ပြန်ပြချင်တာကတော့နော်ဒီ2019ခုနှစ်ဒီဂျွန်ဆန်ပါရှစ်လေးလုံးကောင်းတဲ့လွတ်လာပြီးသိမိကြခင်ပါပဲအဲဦးသိန်းဆန်နေရောဒီပါရောက်သူတွေပြန်လာပါပေါ့နော်ဆိုတော့အဲ့ချိန်တွေကနေပြီးတော့ဟိုပြန်လာဖို့ကြိုးစားကြတာပေါ့ဆိုတော့ကျွန်တော်ပြောချင်တာကအခုကိစ္စမှာပြည်ပမှာထိုင်ပြီးတော့လုံနေဖို့ကိစ္စတဲ့ပြည်ရင်းကိုပြန်လာပြီးတော့ဝိုင်းအားဖြစ်ခြင်းလေဆိုကိစ္စကိုကျွန်တော်ပြောချင်တယ်နောက်ဥက္ကူကြီးပြောတာသဘောတူတယ်ကျွန်တော်ကတစ်ခုလုံးမှာပြောကိစ္စမှာဟိုပေးရှိတော့ပေးစားကဘယ်နေရာနေကြကြမလဲပေါ့ဒါကဒါစဉ်းစားဆိုတော့အခုဖြစ်နေတဲ့ကိစ္စကဘာလို့ဆိုပြည်ပမှာရှိနေတဲ့ခလာဟိုဘာလဲဟိုမချင်းနဲ့တော့အော်နေရဆိုတဲ့ဘိုင်းနဲ့ကျွန်တော်ပြောနေတာပြည်ရင်းကိုပြန်လာပြီးသို့မဟုတ်ချိတ်ဆက်ပြီးတော့လုပ်မယ်ဆိုတဲ့ကိစ္စကိုပို့ပြီးတော့ပြောချင်တယ်နောက်တစ်ခုကကျွန်တော်တို့ဒီပြည်ပမှာရှိတဲ့ဒီ mainstream ပေါ့နော်ဒီကျွန်တော်ဒီတပေါင်းစုတွေပေါ့နော်တိုင်းသားတွေပါဝင်ကျွန်တော်96ခုနှစ်လောက်တည်းကဒီတုံးဝဆိုင်တွေ့ဆုံဆွေးနွေးရေးနဲ့ဒါရောလမ်းကြောင်းကိုနော်အာဒေါန်ဆန်းသူရဆက်ပြီးတော့ပြောတယ်ကုလသမဂ္ဂပြောတယ်အဲ့နောက်ပိုင်းနဲ
့ဟုတ်ကဲ့ဒေါန်နိုင်ဖြတ်ပြပါအောင်ဟုတ်ကဲ့
အဲ့ဒါကြာပြီးသားပေါ့နော်ဆိုတော့အဲ့နောက်ကိုကျွန်တော်တောက်လျှောက်လိုက်တာနော်အဲ့တော့1990မှာမဟုတ်ဘူးလား2012ရွေးကောက်ပွဲဖြစ်ဖြစ်ဟို2018ဖြစ်ဖြစ်နော်ဒီ2015လည်းအလုံးထောက်ခံကြတာပဲနော်ဆိုတော့ကျွန်တော်တို့ကတာဘာလဲနေရာမဟုတ်ပဲနဲ့ဟိုတာဝန်ကိုကြိုးကြတဲ့ဥစ္စာမျိုးဖြစ်တာပေါ့နော
်ဟုတ်ကဲ့
ဆိုတော့ခုနကဥက္ကူကြီးပြောကြလို့ပဲအလုပ်တွေကိုသူ့ကျန်းကျန်တန်းကျန်းကျန်သူ့ဆိုင်ရာဆိုင်ရာသူ့နေရာသူ့နေရာကဏ္ဍနဲ့ပုံပြီးဆွေးနွေးနိုင်တဲ့အခြေအနေတွေဒါမျိုးကိုဆွေးနွေးနိုင်ဖို့ကောင်းတယ်မာမိတ်ဆက်ဆက်လို့ဖို့ကောင်းတယ်နောက်ပြီးတော့တန်တရားတွေမယုံကြည်မှုတွေကြော်လွှားနိုင်တဲ့ဆွေးနွေးမှုတွေကိုစပြီးလုပ်ရင်ဖို့ကောင်းတယ်လို့ကျွန်တော်တင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အားလုံးပါဝင်ဆွေးနွေးကြသူတွေအားလုံးကျွန်တော်တို့ဟို25နှစ်တုန်းကငွေတူတုန်းကချခဲ့တဲ့ဆုံးဖြတ်ချက်တွေဘာဖြစ်သွားပြီလဲဆိုတော့ကျွန်တော်ဆွေးနွေးဖို့တောင်အချိန်မရလိုက်ဘူးဆိုတော့နောက်တစ်ပတ်မှာကျွန်တော်တို့ထပ်ပြီးတခြားအကြောင်းအရာတွေဆွေးနွေးကြသေးတာပေါ့ဟုတ်